မေဂန်ပြည်အောင်စုမှာသမ္မတတူကိုရွေးချယ်နိုင်ခဲ့တဲ့အတွက်ချီးကျူးတဲ့အကြောင်းနဲ့ရွေးချယ်ခံသမ္မတဒေါ်နယ်ထရမ့်ဦးဆောင်တဲ့အစိုးရနဲ့မြန်မာနိုင်ငံတို့ကြားရင်းနှီးတဲ့ဆက်ဆံရေးတွေရရှိဖို့မျှော်လင့်တဲ့အကြောင်းကိုမြန်မာသမ္မတရုံးကပြောကြားလိုက်ပါတယ်။အခြေတင်ဖြစ်စရာတွေကြုံခဲ့ရတဲ့ရွေးကောက်ပွဲရတဲ့အကြောင်းအပါအဝင်နိုင်ငံတကာဆက်ဆံရေးတွေမှာပါတည်ရောက်မှုရှိမယ်လို့မျှော်လင့်နေပေမဲ့လည်းမြန်မာနိုင်ငံရဲ့ဆက်ဆံရေးမှာကြီးကြီးမားမားပြောင်းလဲနိုင်မှာမဟုတ်ဘူးလို့မြင်သူတွေလည်းရှိကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ American ပြည်ထောင်စုရဲ့သမ္မတရွေးကောက်ပွဲရဲ့နောက်ဆုံးမဲယွေတွဲမှုတွေပြီးဆုံးချိန်မှာ Republican Party ကသမ္မတအလောင်း Donald Trump အနိုင်ရလိုက်တဲ့အတွက်မဲဆွယ်ပွဲဂရိတွေအတိုင်းတိုင်းပြည်ကိုဥဆောင်မှုပေးနိုင်ဖို့နဲ့မြန်မာနိုင်ငံနဲ့ဆက်လက်ပြီးရင်းရင်းနှီးနှီးဆက်ဆံဖို့မျှော်လင့်ကြောင်းမြန်မာသမ္မတရုံးကပြောပါတယ်။ American ပြည်ထောင်စုရဲ့45ဆမြောက်သမ္မတအဖြစ် American ပြည်သူတွေရဲ့ရွေးချယ်မှုကိုလည်းကြိုးဆိုကြောင်းသမရာရုံးရဲ့ပြောရေးဆိုခွင့်ရှိသူဥဇော်ထေးကပြောဆိုပါတယ်
။အခုလိုရွေးကောက်ပွဲအောင်နိုင်တယ်ပေါ့နော်။အောင်နိုင်တဲ့အတွက်ကျွန်တော်တို့ကဟိုဂုဏ်ယူဝမ်းကြောက်တယ်။သူတို့တွေလည်း congratulation ပါကြောပါတယ်။နောက်တစ်ချက်ကတော့သူရဲ့ဆောင်ဖို့တိုင်းပေါ့နော်။ American ကိုတက်တန်ပေါ့နော်။ကြီးမြအောင်လုပ်နိုင်ဖို့အဲ့ဒါကိုလည်းမျှော်လင့်တယ်။အလားတူပဲကျွန်တော်တို့ American မြန်မာနိုင်ငံကြားပူးပေါင်းဆောင်မှုတွေချစ်ချည်ရင်းနှီးမှုတွေဒီ Donald Trump ရဲ့အင်ဂျီရောတက်တန်တွေမှာပုံပုံမြင့်တင်လာဖို့ကျွန်တော်တို့ကတော့မျှော်လင့်ပါတယ်။
ကိုယူဝမ်းမြောက်ကြောင်းတရားဝင်သွင်းလွာကိုတော့နိုင်ငံခြားရေးဝန်ကြီးဌာနကပေးပို့ဖို့ရှိကြောင်းလည်းဥဇော်ထေးကပြောပါတယ်။လက်ရှိသမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်ဟာသူ့ရဲ့ပြိုင်ဘက်ဒီမိုကရက်တစ်ပါတီကသမ္မတလောင်းဟယ်လာရီကလင်တန်ကိုအကြိမ်နဲ့ရှင်ပြိုင်ပြီးအနိုင်ရလိုက်တာလည်းဖြစ်ပါတယ်။ဒီမိုကရက်တစ်ပါတီသမ္မတလောင်းဟယ်လာရီကလင်တန်ဟာမြန်မာနိုင်ငံကိုလာရောက်ခဲ့ဘူးသလိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်နဲ့လည်းရင်းနှီးတဲ့ဆက်ဆံမှုတွေရှိခဲ့သူဖြစ်ပါတယ်။နိုင်ငံရေးလေးလာတုံ့သက်သူစာရေးဆရာဦးကျော်ဝင်းကတော့ဒေါ်နယ်ထရန့်အနိုင်ရခဲ့တဲ့နောက်အမေရိကန်မြန်မာဆက်ဆံရေးဟာအပြောင်းအလဲမရှိနိုင်ကြောင်းမြန်မာနိုင်ငံရေးမှာထူးထူးခြားခြားတည်ရောက်မှုမရှိနိုင်ကြောင်းတုံ့သက်ပါတယ
်ကျွန်တော်တော့သိထူးခြားဖြစ်မယ်မထင်ပါဘူးဒီလိုပဲပုံမှန်သွားမယ်ထင်ပါတယ်သိထူးခြားမယ်မထင်ပါဘူးမြန်မာနိုင်ငံရေးမှာအပြောင်းအလဲသိရှိမယ်မထင်ဘူးဒီတိုင်းမသွားမထင်
ရွေးကောက်ပွဲအနိုင်ရကြောင်းသိရပြီးဒေါ်နယ်ထရန့်ကမိန်ကွန်းပြောကြားရမှာတော့တိုင်းပြည်စည်းဝါးရေးကိုနှစ်စားတိုးအောင်လုပ်မယ်လို့ဂရီးပြုခဲ့တယ်လို့နိုင်ငံတကာဆက်ဆံရေးမှာလည်းအမေရိကန်ပြည်ထောင်စုနဲ့တင်းမြတ်လို့တဲ့တိုင်းပြည်တွေနဲ့အပြန်အလှန်တင်းမြတ်အောင်ကြိုးပမ်းသွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်နိုင်ငံရေးအကဲကတ်ဦးကျော်ဝင်းကတော့လူကြိုက်များတဲ့မူဝါဒတွေကဘာမှာရေပန်းစားလာမှာကိုပဲစိုးရိမ်တယ်လို့ပြောပါတယ်
အမေရိကန်သမ္မတရဲ့လုံပိုင်ခွင့်ရှိရဆိုပေမဲ့သူ့မှာကျွန်တော်တို့ solution တော့အထင်အထည်ရရှိတာ။အဲ့တော့သူသင်ရတော့လုပ်လို့ရမယ်မထင်ပါဘူး။ကမ္ဘာနိုင်ငံကြီးမှာ popularization ဖြစ်စားလာလိမ့်မယ်ထင်တယ်။လူကြိမ်များတဲ့အပေါ်စားလူကြိမ်များတဲ့အယူအဆတွေထိတ်တက်လာပြီဆိုလို့ရှိရင်တော့ democratic demo တွေကအကျပဲရောက်မှာပေါ့။ဒါတွေကတော့တော်တော်အရေးကြီးလိမ့်မယ်ထင်တယ်။
ယူကောက်ခံသမ္မတထရန့်ကတော့အပြင်းထန်ရှင်ပြန်ခဲ့ရတဲ့မဲဆွယ်စည်းဝေးကာလအတွင်းသဘောထားကွဲလွဲမှုတွေအကြီးအကျယ်ရှိခဲ့ပေမဲ့တိုင်းပြည်ကိုစူးစီးညှဉ်းညွတ်အောင်လှုပ်ဆောင်မှာဖြစ်တယ်လို့လည်းကတိပြုပြောဆိုထားပါတယ်